Netherlands နိုင်ငံ The Hague မြို့က ICJ တရားရုံးမှာမြန်မာအပေါ်မှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားဆွဲထားတဲ့အပေါ်မှာထောက်ခံသူတွေရောကန့်ကွက်သူတွေပါစုဝေးပြီးရောက်ရှိနေကြပါတယ်။ ICJ မှာရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ပြည်ပရောက်မြန်မာတိုင်းရင်းသားတွေထောက်ခံစုဝေးခဲ့တယ်လို့ခုခံခြေပမဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံသူတွေလည်း The Hague မြို့မှာစုဝေးခဲ့တာပါ။ဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကတော့တရားခွင်အပေါ်မှာမျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ The Hague မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်ကိုအခုလိုပြောပါတယ
်ကျွန်တော်မျှော်လင့်ထားတာကဒီမှာကကျွန်တော်တို့ကြည့်ရမှာက genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ဒီတရားရုံးမှာဒီအမှုကိုတင်ထားတဲ့အတွက်ဒီဘက်ကကြတော့ဂမ်ဘီယာဘက်ကနေရိုဟင်ဂျာလူမျိုးတွေကိုစနစ်တကျကျွန်တော်တို့ဟိုနေပေါင်းများစွာတုတ်တင်ရှင်းလင်းခဲ့တဲ့ဒီစီမံကိန်းအပေါ်ရေရွတ်ရှိုက်ရှိုက်ရှင်းနဲ့လုတ်ခဲ့တဲ့ဟာတွေတမိုင်းတွေပြီးတော့အထောက်အထားတွေစစ်တပ်နဲ့စစ်တပ်ကဘယ်လိုလုတ်ခဲ့လဲဆိုတော့အများကြီးတွေအထောက်အထားတွေရှိတယ်ဒီဟာတွေကိုကျွန်တော်ကသူတို့အနေနဲ့ကောင်းကောင်းမွန်မွန်တင်ပြနိုင်မလို့ကျွန်တော်ထင်ပါတယ်ပြီးတော့ကျွန်တော်အတိအကျပြောချင်တာကဒီမှာကျွန်တော်တို့တတ်သက်ရေမဟုတ်ဘူးဒီမှာတခြားတိုင်းရင်းသားအားလုံးရှိပါတယ်ခရင်ကရင်ရှမ်းဘာညာတိုင်းရင်းသားအားလုံးနှိပနှိပောင်းများစွာဒီလိုဘယ်လိုပြောမလဲရရဆက်ဆက်နိမန်နေဆက်တက်ဖြတ်မှုတွေခံနေရတာကြာပြီဒါရိုဟင်ဂျာအတွက်မကဘူးတခြားတိုင်းသားအလုံးအတွက်လေဒီ case ကတော်တော်လေးကိုအရေးပါမယ်လို့မြန်မာပြည်မှာရှိနေတဲ့လူဖိနှိပ်ခံလူနေစုတွေအတွက်တော်တော်လေးကိုဒါဒီနေ့ကသမိုင်းဝင်နေတနည်းလို့သမိုင်းဝင် hearing တစ်ခုလို့ကျွန်တော်ကြားနာမှုတစ်ခုရှိဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
နိုင်ငံတကာကရင်အစည်းအရုံးတွဲပဲ့အတွင်းမှူးဆက်လုံဖန်းကလည်းလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်တန့်ဖို့ကြိုးပမ်းနေလို့ရဲ့အဖြစ်ကြိုးဆိုခဲ့ပါတယ
်အဓိကတော့ကျွန်တော်တို့ message ရတော့ဒီလူမျိုးတုံးတပ်ဖြတ်မှုတို့ဒီစစ်ရာဇဝန်မှုတို့အဲ့ဒီတိုင်းရင်းသားပေါ်မှာလုပ်ခဲ့တာတွေကမကောင်းတဲ့ဟာတွေပေါ့အဲ့ဒါရပ်တန့်ဖို့ကျွန်တော်တို့လိုချင်တာပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကရင်ကဒီနေပေါင်း80ကျော်ခံရတယ်ဆိုတော့ကျွန်တော်တို့ကရင်တွေကတကယ် victims of genocide တကယ် victims of war crimes ဆိုတော့ကျွန်တော်တို့တကယ်ဟိုစားလူချင်တာပေါ့ဒီရတတ်ဖို့အတွက်ပေါ့နော
်တစ်ချိန်တည်းမှာပဲခုခံခြေပမဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံသူတွေလည်း The Hague မြို့မှာစုဝေးခဲ့ကြတာပါဒီတဲကတဦးဖြစ်တဲ့ဦးအောင်တင်သိန်းကတော့ထောက်ခံမှုကိုပြသဖို့ကိုစီနဲ့ကိုနယ်သာလန်နိုင်ငံ The Hague မြို့အထိလာရောက်ခဲ့တာလို့ပြောပါတယ
်အတီးအတွက်အကုန်လုံး supportive တဲ့သဘောပါပဲအတီးကနိုင်ငံအရေးဖြစ်သွားပြီလေအဲ့တော့အဲ့ဒီအတွက်ကိုသူကိုရိုင်းလာ defend လုပ်တယ်ဆိုတော့ကျွန်တော်တို့ဘက်ကလည်းပဲအနည်းဆုံးတော့ဒီလောက်တော့ပြပေးနိုင်ရမှာပေါ့အဲ့ဒီအတွက်အဲ့ဒီယုံကြည်မှုအပြည့်နဲ့ကျွန်တော်တို့လာခြင်းဖြစ်ပါတယ်ဒီဘာပဲလုပ်လို့ဘာပဲ decide လုပ်လို့မှတ်မယ်ဆိုတော့ယုံကြည်ထားပါတယ်ဟုတ်ကဲ့ကျွန်တော်လာတာအားလုံးရန်ကုန်ကနေလာတယ်93ယောက်ဒီမှာ join လုပ်မှလည်းဆိုလို့ရှိရင်အင်္ဂလန်သားတချို့ရှိတယ်အဲ့တော့28ယောက်အားလုံး
လူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့ ICJ မှာတရားဆွဲထားတဲ့အပေါ်မှာမတူတဲ့ရည်တည်ချက်တွေနဲ့လှုပ်ရှားမှုတွေကို The Hague မြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်မေးမြန်းထားတာကိုစူးစီးပြီးတော့တင်ပြပေးခဲ့တာပါရှင်